အစ္စရေးဝင်ကြီးတဲ့ဘက်ဂျမန်နတန်ယာဟူးကအင်္ဂလိပ်ရွေးကောက်ပွဲမှာသူပြန်ရွေးခေရင်အနောက်ဘက်ကကဂျူးအခြေချစကန်တွေအားလုံးကိုအစ္စရေးနိုင်ငံပိုင်တဲ့အတွင်းသတင်းမယ်လို့တင်းနလာနေကပြောလိုက်ပါတယ်ရွေးကောက်ပွဲမကျင်းပကလေးလေးကမှာပဲသူ့ရဲ့အမျိုးသားရေးဝါဒအခြေခံမဲဆွယ်ပွဲနောက်ဆုံးစကားကိုပြောလိုက်တာဖြစ်ပါတယ်အစ္စရေးနိုင်ငံရဲ့တက်တန်းအကြဆုံးဝန်ကြီးချုပ်ဖြစ်သူနတန်ယာဟူးဟာသူ့အတွက်စံချိန်တင်တက်တန်း၅ချိန်မြောက်ဝန်ကြီးချုပ်ဖြစ်လာရေးအတွက်ဘဟုဝါဒီ blue and white party က benny gantz နဲ့ scantz နဲ့အချိန်နဲ့ရှင်ပြန်ရမှာဖြစ်ပါတယ်။နတန်ယာဟူးကအဂတိလိုက်စားမှုဆိုင်ရာဆက်ဆဲချက်တွေလည်းရင်ဆိုင်နေရပါတယ်။အခုရွေးကောက်ပွဲဟာ april ကကျင်းပခဲ့တဲ့ရွေးကောက်ပွဲအဖြစ်ဝန်ကြီးချုပ်နတန်ယာဟူးအနေနဲ့လုံလောက်တဲ့လူများစုအစိုးရမဖွဲ့စည်းနိုင်ခဲ့တာကြောင့်6လအတွင်းဒုတိယကြိမ်မြောက်ကျင်းပရတဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်။လူထုစစ်တမ်းတွေအရတော့အင်္ဂါနေ့ရွေးကောက်ပွဲဘယ်သူနိုင်မလဲဆိုတာပြောဖို့မလွယ်ကူပါဘူး။ကိုယ်တိုင်နေရာ120ရှိတဲ့ israel dot knesset မှာနတန်ယာဟူးရဲ့လက်ရာလေးကပါတီနဲ့ benny gantz ဆောင်တဲ့ဘဟုဝါဒီ blue and white party တို့အကြားဘယ်ပါတီကကိုယ်စားလှယ်အများစုနိုင်ရမလဲဆိုတာမခန့်မှန်းနိုင်ကြသေးပါဘူးရွေးကောက်ပွဲအကြိုကာလအတွင်းမှာဘဝင်းညို့ဗတ်တညာဘတ်တနတညာဟူးဟာမြို့သားရေးဝါဒီတွေရဲ့ထောက်ခံမှုကိုရရှိအောင်ကြိုးစားနေခဲ့ပါတယ်ပြီးခဲ့တဲ့ပတ်ကလည်းသူ့ရဲ့မဟာမိတ် American သမ္မတ Donald Trump နဲ့လည်း American နဲ့ Israel နှစ်နိုင်ငံကာကွယ်ရေးစာချုပ်တရထားရှိနိုင်ခြေကိုပြောကြားခဲ့ပြီး Israel မြို့သားရေးဝါဒီတွေနဲ့ထောက်ခံမှုနဲ့ရွေးကောက်ပွဲကိုအနိုင်ရရေးကြိုးပမ်းနေပါတယ်ခင်ဗျာ